အမေရိကန်လျှက်စစ်နဲ့အစ်မြင့်ဆက်သွယ်ရေးလုပ်ငန်းတွေကမြန်မာနိုင်ငံမှာယင်းနှိမ့်မြုံနံဖို့တော်တော်လေးစိတ်ဝင်စားနေကြတယ်လို့အမေရိကန်နိုင်ငံသားရေးဌာနကုံသွယ်ရေးနဲ့စီးပွားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဟိုဆေးဖာနန်ဒက်စ်ကပြောလိုက်ပါတယ်မြန်မာနိုင်ငံကိုပြီးခဲ့တဲ့လကုန်ပိုင်းမှာတွားရောက်ခဲ့တဲ့ Mr. Fernandez ကသူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့ရှင်းလင်းပြောကြားတဲ့သတင်းစာရှင်းလင်းပွဲမှာဒီအခုလိုပြောကြားခဲ့တာလည်းဖြစ်ပါတယ်။သုံးရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းမှာမြန်မာနိုင်ငံပေါ်အမေရိကန်ရဲ့ဒဏ်ခတ်အရေးယူထားတဲ့ကိစ္စတွေနဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကမြန်မာနိုင်ငံမှာပွင့်လင်းမြင်သာမှုပိုရှိလာအောင်အားပေးနိုင်တဲ့ဆိုတဲ့ကိစ္စကိုအဓိကထားဆွေးနွေးခဲ့တာဖြစ်တယ်လို့ဆိုတဲ့အကြောင်းဒီသတင်းစာရှင်းလင်းပွဲမှာဝန်ကြီးကပြောကြားခဲ့ပါတယ်။အပြည့်အစုံကိုမတ်စုမြတ်မွန်ကဆက်ပြီးပြောပြပါမယ်ရှင်
။ကောင်းပါပြီ။အမေရိကန်ကုမ္ပဏီကြီးများအသင်းရဲ့အစီအစဉ်နဲ့ထိတ်တန့်အမေရိကန်ကုမ္ပဏီတွေကကိုယ်စားလှယ်တွေနဲ့အတူအမေရိကန်နိုင်ငံသားရေးဌာနကုန်သွယ်ရေးနဲ့စီးပွားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဟိုဆေးဖာနန်ဒက်စ်ဟာမြန်မာနိုင်ငံကိုဖေဖော်ဝါရီလနောက်ဆုံးပတ်တုန်းက၃ရက်ကြာတွားရောက်ခဲ့တာပါ။သူရဲ့ခီးစဉ်အကြောင်းတောက်ကြနေကရှင်းလင်းပြောကြားခဲ့ပါတယ်။သူခီးစဉ်အတွင်းမှာအမေရိကန်ရဲ့မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုနဲ့ပတ်သက်တဲ့ကိစ္စတွေကိုအထူးကရှင်းပြဆွေးနွေးခဲ့ရတယ်လို့ Mr. Fernandez ကအခုလိုပြောခဲ့ပါတယ
်။ I spent a lot of time talking about sanctions and in fact my visit took place a couple of days after we had announced that we were easing sanctions on four
အချိန်တော်များများကအရေးယူတန်ခတ်မှုတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုပြောခဲ့ရပါတယ်မြန်မာနိုင်ငံကဗန်လေးခုပေါ်ပိတ်ဆို့အရေးယူမှုတွေကိုရှော့ပေါ်ပေးလိုက်ပြီးရပ်ပိုင်းအတွင်းမှာပဲကျွန်တော်မြန်မာနိုင်ငံကိုရောက်သွားခဲ့တာပါဒါကြောင့်ကျွန်တော်တို့ကအရေးယူတန်ခတ်မှုတွေကိုဘယ်လိုသတ်မှတ်ချက်တွေထားပြီးချင်းကပ်ဆောင်ရွက်တဲ့ပိတ်ဆို့တန်ခတ်မှုတွေရှော့ပေါ်ပေးလိုက်တာကပြုပြင်ပြောင်းလဲမှုလုပ်တာတွေကိုအားပေးလိုက်တာပဲဆိုတာတွေပြုပြင်ပြောင်းလဲရေးသမားတွေကိုမလုံးပေးဆွဲဆောင်ဖို့နဲ့မတူကွဲပြားတဲ့မြန်မာနိုင်ငံကပြည်သူတွေအကျိုးအမြတ်တွေခံစားရအောင်ကျွန်တော်တို့ကဘလို့စ조사နေလဲဆိုတာတွေကိုကျွန်တော်ခီးစဉ်အတွက်မှအဓိကပြောခဲ့ရပါတယ
်။အမေရိကန်အစိုးရကမြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုတွေကိုအရှင်းမဖယ်တာကမြန်မာနိုင်ငံရဲ့ဆောင်ရွက်မှုတွေကိုအမေရိကန်ကတဆင်ချင်းတုံ့ပြန်တာဖြစ်တယ်လို့လည်းသူကဆိုပါတယ်။ထိတ်တန့်အမေရိကန်ကုမ္ပဏီပေါင်း90ကကိုယ်စားလှယ်တွေနဲ့အတူမြန်မာနိုင်ငံကိုတွားရောက်ခဲ့စဉ်အတွင်းမှချင်းဝဲတိုက်ခါရှိတဲ့စီးပွားရေးလုပ်ငန်းတွေဘလို့လုံနိုင်နေဆိုတာကိုပြောတဲ့အခါတိုင်းမှာအစိုးရအရာရှိတွေဘက်ကအင်မတန်စိတ်ဝင်စားမှုကိုမြင်ရတယ်လို့ကုန်သွယ်ရေးနဲ့စီးပွားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဟိုဆေးဖာနန်ဒက်စ်ကဆိုပါတယ
်။ One of my messages both to the government and to US companies is that US businesses can promote more transparency that our corporate social responsibility
program မြန်မာဆိုရနဲ့ American company တွေကိုကျွန်တော်ပြောခဲ့တာတခုကတော့ပိုပြီးပွင့်လင်းမြင်သာမှုရှိဖို့ American စီးပွားရေးလုပ်ငန်းတွေကအားပေးနိုင်တယ်ဆိုတာပါကျွန်တော်တို့ရဲ့ကျင်းဝတ်သိက္ခာရှိတဲ့တာဝန်သိစီးပွားရေးအစီအစဉ်တွေကတခြားထက်ကိုတာလွန်ကောင်းမွန်တယ်ကျွန်တော်တို့အနေနဲ့လူမှုအခြေပြုအဖွဲ့တွေနဲ့ပူးပေါင်းလုပ်ကိုင်ဖို့အားပေးနိုင်တယ်ဆိုတာတွေကိုကျွန်တော်ပြောခဲ့ပါတယ်။တဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်ရေရှည်ခံတဲ့ဖွံ့ဖြိုးတိုးတက်မှုတွေဖြစ်အောင်တာဝန်သိရင်းနှီးမြှုပ်နှံမှုတွေလုပ်နိုင်တဲ့အကြောင်းတွေကိုကျွန်တော်ထပ်ခါပြောပြခဲ့ပါတယ်။ရေရှည်ခံတာဝန်သိစီးပွားရေးလုပ်ငန်းတွေကျင်းဝတ်သိက္ခာရှိတဲ့စီးပွားရေးလုပ်ငန်းတွေကြောင်းပြောတဲ့အခါတိုင်းဒီအကြောင်းတွေကိုမြန်မာအစိုးရတာဝန်ရှိသူတွေပို့ပြီးသိကျင်တယ်ဆိုတာကိုသူတို့ရဲ့မျက်လုံးတွေမှာမြင်ခဲ့ရပါတယ်။
မြန်မာနိုင်ငံမှာအစိုးရတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့စဉ်မှာအမေရိကန်ကမြန်မာနိုင်ငံအတွက်ဘလို့နည်းပညာပိုင်းအကူအညီတွေပေးနိုင်မလဲတဘာဝတင်ရန်စာတတွေအလွန်ပေါများတဲ့မြန်မာနိုင်ငံကပြည်သူပြည်သားတွေအကျိုးခံစားနိုင်မဲ့ဈေးကွက်စီးပွားရေးစနစ်ကျင့်သုံးနိုင်အောင်ဘလို့ကူညီရမလဲဆိုတဲ့ကိစ္စတွေကိုလည်းဆွေးနွေးပြောဆိုခဲ့တယ်လို့ဆိုပါတယ်Mr. Fernandez နဲ့အတူမြန်မာနိုင်ငံကိုသွားခဲ့ကြတဲ့အမေရိကန်ထိတ်တန့်စီးပွားရေးကိုယ်စားလှယ်တွေထဲမှာGoogle, Intel, HP စတဲ့ထိတ်တန့် ID လုပ်ငန်းကြီးတွေကကိုယ်စားလှယ်တွေလည်းပါသွားကြပါတယ်။ American ID နဲ့အစင်းမြင့်ဆက်သွယ်ရေးလုပ်ငန်းကြီးတွေကမြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံကြဖို့အတော်လေးစိတ်ဝင်စားနေကြတာကိုတွေ့ရတယ်လို့လည်းကုန်သွယ်ရေးနဲ့စီးပွားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးကပြောပါတယ်
။ Our companies for many years were not able to do business in Burma. So they are learning as they go along. They are looking for
ကျွန်တော်တို့ American company တွေမြန်မာနိုင်ငံမှာစီးပွားရေးမလုပ်နိုင်ကြတာနှစ်ပေါင်းတော်ကြာသွားခဲ့ပါပြီ။သူတို့အနေနဲ့ဘယ်လိုအခွင့်အလမ်းတွေရှိမလဲဆိုတာရှာဖွေတဲ့တစ်ချိန်တည်းမှာဘယ်လိုလုပ်နိုင်မလဲဆိုတာကိုလေ့လာနေကြပါတယ်။လျှက်စစ်တပ်အားပိုင်းဆိုင်ရာအစစ်မြင့်ဆက်သွယ်ရေး telecommunication ဆိုင်ရာဘိုင်းမှာအခွင့်အလမ်းတွေရှိတယ်လို့သူတို့မြင်ကြပါတယ်။မြန်မာနိုင်ငံကိုသွားပြီးစီးပွားရေးလုပ်ပတ်စံတွေရပြီးတာနဲ့ပြန်ထွက်ဆိုတာမျိုးမြန်မာနိုင်ငံမှာလုပ်လို့မရပါဘူး။ဒီနိုင်ငံအပေါ်မှာကိုကဘလောက်ကတိပေးပြီးလုပ်မယ်ဆိုတာပြဖို့လိုပါတယ်ဖွံ့ဖြိုးတိုးတက်ရေးအတွက်လူလူလားလားကူညီခြင်းစိတ်ရှိရပါမယ် ကျွန်တော်တွေ့ရသလောက်တော့ IT ဘိုင်းလျှက်စစ်တာအားဘိုင်းနဲ့အစင်းမြင့်ဆက်သွယ်ရေးဘိုင်းတွေကကုမ္ပဏီတွေကတော့တော်တော်ကြီးကိုမြန်မာနိုင်ငံမှာစီးပွားရေးလှုပ်ဖို့စိတ်ဝင်စားနေကြတာကိုတွေ့ရပါတယ
်။အမေရိကန်နိုင်ငံသားရေးဌာနကုန်သွယ်ရေးနဲ့စီးပွားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဟိုဇေဖနန်ဒက်စ်ဦးဆောင်သွားတဲ့အမေရိကန်ကုန်သွယ်ကြီးများအသင်းကထိတ်တန့်ကိုယ်စားလှယ်တွေမြန်မာနိုင်ငံကိုရောက်ရှိနေခြင်းအတွင်းမှာပဲအမေရိကန်ကုန်သွယ်ကြီးများအသင်းနဲ့မြန်မာနိုင်ငံကုန်သွယ်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်တို့ကြားမှာစီးပွားရေးအရာပူးပေါင်းဆောင်ရွက်ကြဖို့အတွက်ကိုလည်းနားလည်မှုစာချုပ်လွှာကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင်။